ကုလသမဂ္ဂအစိုးရခန်းစာအပါအဝင်အများပြည်သူအတွက်ထုတ်ပြန်ထားတဲ့အချက်အလက်တွေပေါ်အခြေခံပြီး Early Warning Project အဖွဲ့ကလူမျိုးတုံးသတ်ဖြတ်မှုတွေဖြစ်ပွားနိုင်ခြေအမြင့်မားဆုံးနိုင်ငံစည်းနှမ်းမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းပေါ်ပြလိုက်ပါတယ်။ဒီအပေါ်မှာရခိုင်ဒေသခံလွှတ်တော်ကိုယ်စားလှယ်ကဒါဟာအခြေအမြင့်မရှိတဲ့ဆူဆွဲမှုအဖြစ်ပယ်ချလိုက်ပါတယ်။ဒီအကြောင်းကိုမတ်ဆူမွန်ကအပြည့်အစုံပြောပြမှာပါ။
ကဘာတဝဲမှာအစိုးရတပ်ဖွဲ့တွေရဲ့လက်ချက်ကြောင့်လူမျိုးတုံးတပ်ဖြတ်မှုတွေနောက်တစ်ဖန်ဖြစ်နိုင်တဲ့စိုးရိမ်ပွဲအခြေအနေမြင်မာနေပြီးလူမျိုးတုံးတပ်ဖြတ်မှုတွေဖြစ်ပွားနိုင်ခြင်းအမြင့်မားဆုံးနိုင်ငံစည်းရင်းမှာမြန်မာနိုင်ငံကိုတတိယနေရာမှာထည့်သွင်းထားတဲ့အစီရင်ခံစာကို Early Warning Project ဆိုတဲ့အဖွဲ့ကထုတ်ပြန်လိုက်တာပါဒီထုတ်ပြန်ချက်ထဲမှာကုလသမဂ္ဂအစိုးရခန်းစားပါဝင်အများပြည်သူအတွက်ထုတ်ပြန်ထားတဲ့အချက်အလက်တွေပေါ်အခြေခံပြီးတုံ့တက်ဖော်ပြလိုက်တာလည်းဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ကော်မရှင်နာမင်းကြီးယုံကမကြာသေးမီကထုတ်ပြန်ထားတဲ့အစိုးရခန်းစားပါအချက်တွေအရမြန်မာနိုင်ငံမှာရှိတဲ့ရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေတိုးလာနေတာကြောင့်လူမျိုးတုံ့တက်ဖြတ်တဲ့အခြေအနေရောက်နိုင်ခြင်းမြင်မာနေတယ်လို့ Early Warning Project နှစ်ပတ်လည်အစိုးရခန်းစားကဖော်ပြလိုက်တာပါ။ဒီအပေါ်မှာရခိုင်ဒေသခံလည်းဖြစ်ရခိုင်ပြည်နယ်ကမြေပုံမြို့နယ်ကိုစားပြုပြည်သူ့လွတ်တော်ကိုယ်စားလှယ်တဦးလည်းဖြစ်တဲ့ဥဖေတန်းကဒါဟာနိုင်ငံရေးအရာထိုးနှက်တိုက်ခိုက်တဲ့ဆွတ်ဆွဲချက်တစ်ခုအဖြစ်ပယ်ချလိုက်ပါတယ
်လူမျိုးတုံးတက်ဖြတ်တယ်တတိယအဆင့်ရှိရယ်ဆိုတာအဲ့ဒါကြတော့ဟောဒါလုံးဝအခြေအနေမရှိဘူးဗျအစီရင်ခံစာတွေမီဒီယာတွေကတက်လာတာကျွန်တော်တစ်ဖက်သက်ကြရယ်လူဟိုအတင်းအာရမလုတ်ဒါလည်းရှိကောင်းရှိပါလိမ့်မယ်ဒါပေမဲ့လူမျိုးတုံးတက်ဖြတ်တယ်ဆိုတော့အဆင့်ပြီးတော့ဘယ်လိုမှမရောက်နိုင်ဘူးဗျကျွန်တော်တို့ရဲ့ဒေသခံတွေပါအဲဒါမျိုးဒီဒေသမှာဘယ်တော့မှမဖြစ်ခဲ့ဘူးအကြမ်းဖက်လုတ်တဲ့ခါမှာပြန်လည်ဆစ်ဆင်ရေးလုတ်တဲ့ခါမှာတော့နည်းနည်းအကြမ်းမှန်းကင်ကြတာတော့ရှိရှင်ရှိမှာပေါ့ဟောဒါပေမဲ့လူမျိုးတုံးတက်ဖြတ်တယ်ဆိုတဲ့ဇာတ်ကတော့တော်တော်ကိုကြီးကျယ်ပါလေဗျလက်တွေမကျဘူးလို့ကျွန်တော်ဒေသခံမြင်ပါတယ်လူဦးရေဘယ်လောက်များသေသွားပြီလဲဗျဒေသမှာအခက်အခဲတွေ့နေလို့လဲဒုက္ခတဲ့စကားတွေမှာရှင်လည်းပဲအစနာရိတ်ခါအပြည့်စုံတဲ့ကိုသူတို့ရှိနေကြတာပါအပြင်မှာရှိတဲ့ရခိုင်တွေရဲ့တောင်မှာသူတို့စာဝန်တွေရှောင်နေပါတယ
်ဒီမိုကရေစီပေါ်ဆောင်မဲ့ရသားဆိုးရလက်ထက်မှာမှာဒီလိုပြင်းထန်တဲ့ဆွဆွဲချက်တွေဖိအားပေးမှုတွေပုံမြင့်တက်လာတဲ့အနေအထားဟာဒီမိုကရေစီလမ်းကြောင်းကိုတွေးဖိအောင်နှောက်ယှက်နေတာနဲ့အတူတူပဲလို့လည်းဥဖေတန်းကသုံးသပ်ပါတယ်
။တမင်ကျွန်တော်တို့နိုင်ငံကိုအားနည်းရှိရှိနေတဲ့ကျွန်တော်စီးပွားရေးရနိုင်ငံရေးအဖက်ဖက်မှာအားနည်းရှုံရှုံကြနေတဲ့ကျွန်တော်တို့ဒေသကိုတက်တက်အလားဒီပင်ရီနဲ့ဖက်ကလိုက်ပြီးတော့ဖိအားပေးရင်လိုပဲအဲဒါတွေကိုပြောနေလို့ကျွန်တော်ထင်တယ်။အရင်ဆစ်ဆိုးရခက်ကတောင်မှဒီလိုဒီ PR မရှိခဲ့ဘူးပြဒီမိုကရေစီအစိုးရရောက်မှဒီလိုဒီအတင်းအားမှတိတ်တွန်းပြီးတော့ဟာလာဟိုနိုင်ငံတကာနိုင်ငံရဲ့အဲဒီကွန်ဗိတ်ခါချက်ဆင်းအောင်ဒီ PR တွန်းအားပေးနေတယ်ဆိုတာကျွန်တော်တို့သွားနေတဲ့ဒီမိုကရေစီလမ်းကြောင်းကိုလည်းကူညီရမရောက်ပါဘူး PR ပေးလွန်းတယ်ဆိုတော့ကျွန်တော်တို့ယူခံရပါတယ်သူတို့အခွင့်အရေးတဲ့ပြောရင်လည်းပြောပေါ့ဒါပေမဲ့အဲ့လောက်ထိဟာလာဟိုဒီမျိုးတုံးတက်ဖြတ်တယ်ဆိုတဲ့အဆင့်ဒီကျွန်တော်တို့ဒါမရှိပါဘူးဒါ PR ပေးတာလွန်းလွန်းတယ်အဲဒါကြောင့်ဒါဟာတော့လက်တွေ့မကျဘူးလို့ပဲကျွန်တော်ပြောပါရစီလားနော်
အခုလိုကုလသမဂ္ဂအပါအဝင်နိုင်ငံတချို့နဲ့နိုင်ငံတကာလူ့ခွင့်အဖွဲ့ကြီးတချို့တို့ဘက်ကရခိုင်ပြည်နယ်တွင်းကအကြမ်းဖက်တိုက်ခိုက်မှုတွေကြောင့်စစ်တပ်နဲ့လုံခြုံရေးတွေဘက်ကရိုဟင်ညာမွတ်စလင်တွေပေါ်အင်အားသုံးပြီးလူ့ခွင့်ချိုးဖောက်မှုတွေလုပ်နေတဲ့လူမျိုးတုံးတပ်ဖြတ်မှုအသွင်ဆောင်နေတယ်ဆိုတဲ့ဆွဆွဲနေတယ်လို့ရခိုင်ပြည်နယ်တွင်းကိုနိုင်ငံတကာစုံစမ်းစစ်ဆေးမှုအဖွဲ့စေလို့ပို့ကိုလည်းကုလသမဂ္ဂကဆုံးဖြတ်ခဲ့တာပါဒီလိုလူ့ခွင့်ချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေကြောင့်ကုလတွင်းမှုချုပ်ဟောင်းကိုဖီအန်နဲ့ဦးဆောင်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဖွဲ့ပြီးလေ့လာနေတယ်လို့မြန်မာနိုင်ငံကဒုသမ္မတဦးမြင့်စွေကိုယ်တိုင်ဦးဆောင်ပြီးလဲရခိုင်ပြည်နယ်အရေးဆောင်ရွက်နေတာမျိုးရှိတာကြောင့်ဒီလိုနိုင်ငံတကာစုံစမ်းရေးအဖွဲ့ဆီလို့ဖို့ကိုမြန်မာအစိုးရဘက်ကညှိပေးထားတာပါအခုလိုလူမျိုးတုံးတက်ဖြတ်နိုင်ခြင်းမြန်မာလာနိုင်ခြင်းရှိတယ်ဆိုတဲ့ဆွဆွဲချက်တွေအပေါ်အဲ့ဒီလိုနိုင်ငံတကာစုံစမ်းရေးအဖွဲ့တွေဆီလို့ခိုင်ပြီးလာလေလာမယ်ဆိုရင်အမြင်ရှင်းလင်းသွားနိုင်မလားဆိုတဲ့အမေးကိုတော့ဥဖေတန်းကအခုလိုတုံ့ပြန်ပါတယ်
ကျွန်တော်တို့ဘက်ကပွင့်လင်းမြင်သာမှုမရှိခဲ့တဲ့လူရတရဲ့အကျိုးဆက်တွေလည်းပါတော့ပါတာပေါ့ဗျာဒါပေမဲ့အခုနကပြောသလိုပဲကော်မရှင်တွေကော်မတီတွေကျွန်တော်တို့အများကြီးဖွဲ့ထားတယ်ဒါတွေရဲ့အစီရင်ခံစာပေါ်မှာသူတို့စောင့်ကြည့်တင်နေပေါ့ဗျာနိုင်ငံရေးယူရှိရှိရှိနဲ့PR ပေးနေတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်အလားဒါကြောင့်ဒီနိုင်ငံတော်အနေနဲ့လည်းဒီပေါ်မှာနော်ဒီလူစုံကစစ်စစ်ရေးဘွေတွေဒီတွင်ထီလာပြီးတော့စစ်စစ်ဖို့မလိုအပ်ဘူးပို့ပြီးတော့ပြဿနာတွေကိုဟိုရှုပ်ထွေးနေတယ်လူအဖွဲ့အစည်းတစ်ခုကြားမှာပို့ပြီးတော့တင်းမာမှုတွေဖြစ်လာနိုင်တယ်ဆိုတော့ညှင်းဆန်မှုတွေကိုလည်းကျွန်တော်တို့ကထောက်ခံပါတယ်အခြေအနေကိုစောင့်ကြည့်ပြီးတော့ or Belu Chilare, Nangara, Apoesi, UN Apoesi, Song Givido Mabe, and Pubio Sinti Valime, Geno Yakandida Candale, Adi Boma, alone Besu in Tongyamuvi, a Chia, Georgimane.
A soya Teddy Baga, Pidu Amyau Miago, Tapia Muha, Cabada Wema, Bigger Senate to Insasinga Yagani, a Kupiale, Mintelare, Suragule, Ali Wani Project, Puega, Piotavare, Lumio Tong Tapia, a Chini, a Yaso Nanga, a Pier Suranangango, Popia Tabi, Yamanangango, Teddy Nanga, a Pier. ပေါ်ပြပါရှိတာဖြစ်ပါတယ်ဒုတိယကဘာစစ်တုံးကဂျူးလူမျိုးတွေအစိတ်တက်ငွေ၃တပ်ဖြတ်ခံမှုအပြင်အစိုးရရဲ့ပြုံလိုက်တပ်ဖြတ်ခံရမှုတွေကိုအမှတ်ရစေပြီးနောင်တမျိုးတွေမဖြစ်အောင်ရှောင်ရှားနိုင်မှုအတွက်အမေရိကန်ပြည်ထောင်စုကဟောလီကတ်မမိုရီယယ်ပြတိုင်းနဲ့ဒက်မတ်ကောလိပ်တို့ရဲ့ပံ့ပိုးမှုနဲ့အာလီဝန်ရဲ့ပရောဂျက်အဖွဲ့ကိုဖွဲ့စည်းပြီးကမ္ဘာတစ်ဝန်းကလူခွေအခြေ